ကချင်ပြည်နယ်ဖက်ကတ်မှာရေကြီးရေလျှံမှုကြောင့်အင်တောင်စုတထောင်ကျော်ဘဲလွရပြောင်းရွှေ့ပေးထားရသလိုနောက်ထပ်ရေကြီးနိုင်တဲ့အန္တရာယ်ရှိနေတဲ့အကြောင်းပြောပြပါမယ်။ဒီမှာအကနွန်ပါထက်ကံမြွနယ်မှာတရက်ပိုင်းအတွင်းမောအဆက်မပြတ်ရွတ်သွင်းမှုကြောင့်ရေကြီးမှုတွေနဲ့ကြုံနေရပြီးအိမ်တော်စုတထောင်ကျော်လူဦးရေ4000ကျော်ကိုဘဲလွရပြောင်းရွှေ့ပေးထားရတာပါ။ဥရုချာမြစ်ရေစံချန်တင်ပြီးတက်ခဲ့ပြီးမြေလိုက်ပိုင်းမြို့ပေါ်ရက်ကွက်အလုံးနီးပါရေပေးတိခဲ့တယ်လို့လည်းထက်ကံမြွနယ်အောက်ချုပ်ရေးမှုဦးညံလင်းအောင်ကပြောပါတယ်။
ဟိုဘောရေဝင်တာကအလုံးပေါင်းကျွန်တော်တို့အရေးတထောင်တော့ရေဝင်တယ်ပေါ့နော်တူလဲအဲတချို့လဲကျွန်တော်တို့ဒဝင်တင်ပေးတော့ပဲဝင်တာလည်းရှိတယ်လို့တချို့လဲအဲကျွန်တော်တို့ဒီ56ပေးတော့ဝင်တယ်လည်းရှိတယ်အဲ့တော့တချို့အိမ်တွေကတော့ကျွန်တော်တို့အိမ်အောက်ထပ်ဝင်တယ်ဆိုလို့ရှိရင်တော့အပေါ်ဘက်ဒီကြောက်ရှိနေကြတယ်ပေါ့
ရေကြီးရေလျှံမှုဖြစ်ပွားခဲ့တဲ့ဥရုချောင်းပြားကန်စီဒေတာမှာဩဂုတ်18ရက်နေ့မှာစိုးရံရေမှန်ကိုပေအမိထက်ခဲ့ပြီး18ရက်နေ့မှာလည်းဆယ်ပေအထိရောက်ရှိခဲ့ကြောင်းပြန်ကြားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။ဘဲလွရပြောင်းရွှေ့ပေးထားတဲ့ရေပေတိသူတွေကိုတော့အလှူရှင်နဲ့တက်ဆိုင်ရာကျေးရွာအောက်ချုပ်ရေးမှုအဖွဲ့လူမှုကူညီရေးအတင်းကလက်တလော့အကူအညီပေးနေတယ်လို့လည်းတင်ခါလူမှုကူညီရေးအတင်းတိုက်ဖက်အသွင်ရေးမှုဥမောင်ခိုင်ကပြောပါတယ်။
လေနဲ့အုပ်ချုပ်ရေးတို့ဒီနေရာတို့အားလုံးပူးပေါင်းပြီးတော့ဒီအတွက်နဲ့ဒီလိုတော့နေရာချထားတာတို့တောက်တော့ရိတ်ခါရေးပို့ပေးတာတော့ဒီတိုင်းလုပ်နေပါလား
ရေကြီးရေချာမှုတွေကြောင့်လဲအိတ်ကတချို့ထိခိုက်ပျက်စီးခဲ့တယ်လို့ကြောက်ဆန်းလောက်ွက်တခုမှမြေပြုံးမှုတခုလည်းဖြစ်ပွားခဲ့ပေမဲ့ထိခိုက်မှုတော့မရှိခဲ့ပါဘူးပြည့်ခဲ့တဲ့ဆူလိုင်လက်ဆန်းမှာတော့ဖက်ကန့်ဒေတာမှာမိုးကြီးမြေပြုံးမှုမှာတော့လူ200ကျော်ထိခိုက်တေကျေခဲ့ဖူးပါတယ်ပင်ကလပင်လယ်အော်မှာလေဖိအားနေရံဝန်တခုဖြစ်ပေါ်နေပြီးမြန်မာနိုင်ငံအလဲပိုင်းဒေတာတိုင်းနယ်ပြည်နယ်အချို့မှာမိုးများရေကြီးနိုင်တယ်လို့ရခိုင်ကံရွတ်တံမှာမောက်တုံလင်းအားကောင်းနေတာကြောင့်ရေကြီးမြေပြိုနိုင်ကြောင်းလဲမိုးလေဝါတာနဲ့ဆလပေတာဌာနကတတိပေးထားပါတယ်မိုးလေဝါတာနဲ့ဆလပေတာဌာနညွှန်ကြားရေးမှူးချုပ်ဒေါက်တာကျော်မိုးဦးကတော့ကချင်ပြည်နယ်အပါအဝင်မြန်မာနိုင်ငံနေရာအချို့မှာတရက်ပိုင်းမိုးများပြီးရေကြီးရေလျှံမှုတွေကြုံနေရတယ်လို့လမ်းမဲ့ရက်တွေမှာလည်းမိုးကြီးနိုင်တယ်လို့ပြောပါတယ်
တခိုင်ပြည်နယ်ချင်းပြည်နယ်တော့ကျွန်တော်တို့ဒီကချင်ပြည်နယ်ကမ်းလှမ်းဒေသကြီးထက်ပါတော့မြန်မာနိုင်ငံကြီးလေဝိုင်းဒေသတွေဖြစ်တဲ့နေပြီးတော့ဒီမန္တလေးမကွေးပေါ့နော်ဒီဒေသတွေကနေရာကွက်မိုးကြီးနိုင်တဲ့နေရာမျိုးရှိတယ်
။မိုးများပြီးမြေကြီးကြီးနိုင်တဲ့အန္တရာယ်ရှိနေတာကြောင့်ကမ်းရိုးတန်းဒေသတစ်လျှောက်နဲ့မြစ်ချောင်းဘေးမှာနေထိုင်သူတွေသတိထားကြဖို့လဲတောက်တာကျော်မိုးဦးကတိုက်တွန်းထားပါတယ်ရှင်။ကျွန်မအကနော်ရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ်။